Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေထိုင်ရိုက်စတင်နေပါပြီ။ Line to Meter 3251ပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညတစ်ထိပ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ American သမ္မတ Joe Biden အစ္စရေးနိုင်ငံကိုဒီကနေ့ပဲရောက်သွားပြီးမယ်ဂျော်ဒန်မှာ Arab ခေါင်းဆောင်တွေနဲ့မတွေ့ကြတော့ပါဘူးဂါဇာဆင်းရုံတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေမြန်မာအနှံ့မှာပေါ်ပေါက်နေပါတယ် UWSC ထိပ်တန်းတာဝန်ရှိသူနှစ်ဦးကိုတာဝန်ကနေရပ်ဆိုင်းလိုက်ပါတယ်ဆိုတဲ့သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တူတယ်မှာဆိုရင်ကချင်ဘက်စစ်ကောင်စီတပ်စခန်းကို KIA ကချင်တပ်ဝင်တိုက်ခဲ့တာပေါ်သတင်းပြန်ကြားရေးတာဝန်ခံက
သူကိုအထက်နားလောက်ပါတပ်သိထားတဲ့ခမရ600မြင့်နဲ့အခလာရ96ချစ်တန်းစခန်းတွေကို KIA ဝင်တိုက်တဲ့ဖြစ်စီလေးရှိပါတယ
်နောက်ညောင်လေးပင် KIA မှာတော့တရက်အတွင်းလေကြောင်းက6ကြိမ်တက်ခိုက်ခံရပြီးထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်နောက်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာတော့တရမဝင်ပြန်လာတဲ့ဒုက္ခတွေတချို့ဖန်ခံနေရပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်သူညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရင်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ
ဂါဇာဒေသကဆေးရုံမှာပောက်ကွဲမှုအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေကြီးထွားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုဒီကနေ့ရောက်သွားပါပြီ။အမေရိကန်နဲ့ကာလရှည်ကြာမဟာမိတ်ဖြစ်လက်တွဲလာတဲ့အစ္စရေးကိုအားပေးကြောင်းပြသမဲ့ခီးစဉ်တွင်အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပေမဲ့ဂျော်ဒန်နိုင်ငံမှာအာရက်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကတော့ဂါဇာဆေးရုံတိုက်ခိုက်ခံရမှုကြောင့်ပြည့်ပြည့်သွားပါပြီ။ဆေးရုံတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးနဲ့ဟားမတ်အပြန်အလှန်အပြစ်ဖို့နေကြပြီးဒေသရင်းမှာဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။ဂါဇာမှာရှိတဲ့ဆေးရုံပောက်ကွဲမှုတွေဟားမတ်စစ်သွေးကြွတွေကအစ္စရေးကိုလူသားစုအပေါ်ရာဇဝတ်မှုကျွလွန်တဲ့ဖက်စစ်အကြမ်းဖက်အစိုးရဖြစ်တုံ့နှုံးပြီးအပြစ်ဖို့ခဲ့ပါတယ်။ဒုက္ခတဲ့အများစုအပါအဝင်လူနာတွေကလေးတွေနဲ့အမျိုးသမီးယာနဲ့ချီတေကြေထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပါလက်စတိုင်းအာဏာပိုင်တွေကတော့လူ900လောက်သေဆုံးခဲ့ကြောင်းပြောဆိုထားပါတယ်။အစ္စရေးကာကွယ်ရေးတပ်ဖွဲ့ကတော့ပောက်ကွဲမှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ထားပြီးပါလက်စတိုင်း GHS အဖွဲ့ရဲ့ rocket တစ်ခုပြင့်မှတ်နဲ့လွဲချော်ပြီးထိမှန်ခဲ့တာပါလို့ပြောဆိုထားပါတယ်။ဒါပေမဲ့အဲ့ဒီ GHS အဖွဲ့ကတော့ဒီဆွဆွဲချက်ကိုငြင်းဆန်ထားပါတယ်။ American သမ္မတ Biden ကတော့စေယုံပောက်ကွဲမှုတွေဝမ်းနဲ့ဒေါသထွက်မိကြောင်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကိုပြောဆိုခဲ့ပြီးတွေ့ရတဲ့အချိန်ဆိုရင်အစ္စရေးလက်ချက်မဟုတ်ဘူးလို့လည်းပြောဆိုခဲ့ပါရှင
်။ဒီဂါဇာမြို့မှာပဲလူပေါင်းရာချီသေဆုံးခဲ့ရတဲ့ဆေးရုံတိုက်ခိုက်မှုအတွက်ကုလသမဂ္ဂအထွေထွေမှုချုပ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပနေတဲ့ခေတ်သစ်ပိုလမကြီးဆိုင်ရာညီလာခံမှာအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမိကွန်းပြောရမှာအောက်တိုဘာ9ရက်နေ့ကအစ္စရေးပြည်သူတွေပေါ်ဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုအပြစ်တင်တယ်လို့ဂါဇာမှာလူသားချင်းဆိုင်ရာအကူအညီအတွက်ပြစ်ခတ်မှုတွေချက်ချင်းရပ်ပေးဖို့လည်းအခုလိုတောင်းဆိုလိုက်ပါတယ
် Those attacks cannot justify the collective punishment of the Palestinian people
ကျွန်တော်တို့ညနေတွေ့နေရတဲ့လူသားတွေအကြီးအကျယ်ခံစားရတဲ့ဒုက္ခတွေပြေလျှော့စေဖို့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်အောင်လုံလောက်တဲ့အချိန်နဲ့နေရာပေးပါလို့ကုလသမဂ္ဂအထွေထွေချုပ်ကကြေညာခဲ့တာဖြစ်ပါတယ်။အစ္စရေးဘက်ကရောဟားမတ်စ်ဘက်ကပါလူသားချင်းစာနာတဲ့အကူအညီပေးနိုင်ရေးအတွက်သူကပန်ကြားခဲ့ပါတယ်။လက်ရှိအချိန်နဲ့ရလူအသက်ပေါင်းများစွာနဲ့ဒေသတစ်ခုလုံးရဲ့ကံကြမ္မာမရေမရာဖြစ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါသေးတယ်။ဂါဇာမြို့မှာရှိတဲ့ El Ali El Arabi ဆေးရုံအင်ကာနီကတက်ခိုက်ခံခဲ့ရမှုအတွင်492ယောက်သေဆုံးတယ်လို့ဒေသခံပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။သေဆုံးသူတွေထဲမှာဆေးရုံမှာဆေးကုသနေရသူတွေအပြင်ဘေးလွရာထွက်ပြေးလာကြသူတွေပါဖြစ်တယ်လို့ပါလက်စတိုင်းအာဏာပိုင်တွေဘက်ကပြောထားပါတယ်ခင်ဗျာ။
ဂါဇာမှာရှိတဲ့ဆေးရုံတိုက်ခိုက်ခံရပြီးတဲ့နောက်လူတွေအများအပြားသေဆုံးခဲ့တဲ့ဒီတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာပေါ်ပေါက်နေပါတယ်။လေဗနွန်နိုင်ငံဘေရွတ်မြို့လမ်းမပေါ်မှာ motor cycle နဲ့ horn တွေတီးပြီးပြင်သစ်တန်ရုံနဲ့ကုလသမဂ္ဂရုံတွေရှိမှသွားရောက်ဆန္ဒပြနေကြတာပါတချို့က Palestine Hezbollah အလံတွေကင်ထားပြီး Palestine တွေဘက်ကထောက်ခံအော်ဟစ်ခဲ့ကြပါတယ် Israel ဘက်ကတော့သူတို့ပြစ်ခတ်တဲ့ဒုံးကျည်မဟုတ်ကြောင်းညှင်းဆိုထားပေမဲ့တခြားကမ္ဘာနေရာတချို့မှာလည်းစစ်ရုံကိုတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ် Lebanon မှာရှိတဲ့ Hezbollah အဖွဲ့ကဒေါသအကြီးကျယ်ထွက်ရတဲ့နေ့အဖြစ်ပြောဆိုထားပါတယ် Gaza ကမ်းမြောင်မှာ Israel ဘက်ကလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်ခဲ့ပြီးစစ်ရေးတင်းမာနေချိန်မှာ Israel ဘက်ကရောပါလက်စတိုင်းကိုပါအပြန်အလှန်ထောက်ခံတဲ့ဆန္ဒပြပွဲတွေနိုင်ငံတကာမှာရက်စက်ပေါ်ပေါက်နေတာပါမနေ့ကနယူးယောက်မြို့ Washington Square ပန်းခြံမှာ Israel ကိုထောက်ခံသူတွေစုရုံးဆန္ဒပြခဲ့ကြပြီးနောက်ပိုင်းလမ်းတစ်ဖက်မှာလည်းပါလက်စတိုင်းကိုထောက်ခံသူတွေကစုဝေးခဲ့ကြပါတယ်နှစ်ဖက်ထိတိုက်တွေ့ခဲ့ပြီးမြေဆန္ဒပြပွဲတွေကတော့ငြင်းငြင်းချမ်းချမ်းပြီးဆုံးသွားခဲ့ပါတယ်
American Outlook တော့ဥက္ကဋ္ဌနေရာလစ်လပ်နေတာအတွက်ဒီနေ့ထပ်မဲပေးကြဖို့ရှိပါတယ်ဒီ Outlook တော့ဥက္ကဋ္ဌနေရာအတွက်လူအများစု Republican တွေအဆိုပြုထားတဲ့ Outlook တော့တရားရေးကော်မတီဥက္ကဋ္ဌ Conservative အမတ် John Jim Jordan ကိုတာဝန်ပေးနိုင်ရင်ဒုတိယအကြိမ်ဖြစ်ဒီနေ့ပို့ထူးနေမှာမဲပေးကြမှာပါလက်ရှိသမ္မတ Joe Biden ပေါ်သဘောထားတင်မာသူဖြစ်ပြီးသမ္မတဟောင်း Donald Trump ကလူသိရှင်ကြားထောက်ခံပေးထားတဲ့ Outlook တော့ဥက္ကဋ္ဌလောင်း Jordan ကိုအင်္ဂါနေ့တုန်းကပထမအကြိမ်မဲခွဲရမှာ Republican အမတ်20ကမဲမပေးတဲ့အတွက်လိုအပ်တဲ့ထောက်ခံမဲမရခဲ့ပါဘူး။ဒါပေမဲ့အခုလိုနောက်တစ်ခေါက်မဲခွဲရင်တော့သူထောက်ခံမဲပိုရမယ်လို့ယုံကြည်ကြောင်း Jim Jordan ကပြောခဲ့ပါတယ်။ American Outlook တော့မှာဥက္ကဋ္ဌနေရာလစ်လပ်နေတာအတွက်ဥပဒေပြေးဆိုင်ရာလုပ်ငန်းတွေရပ်တန့်နေပြီး Israel ကိုစီးရီးယားအကူအညီပေးဖို့ကိစ္စနဲ့ Ukraine ကိုထောက်ပံ့ရေးပါဝင်ရေးရှိအစိုးရသုံးစီသတ်မှတ်နိုင်ရေးကိစ္စတွေကိုလည်းဆွေးနွေးအတိမပြုနိုင်ပဲရပ်ဆိုင်နေပါတယ်။ဥက္ကဋ္ဌအောင်ကေဗင်မက္ကာသီတို့ကတော့15ချိန်တိုင်တိုင်မဲခွဲပြီးမှအောက်လွတ်တော်အမဥက္ကဋ္ဌဖြစ်လာခဲ့တာကြောင့်အခုဒီချိန်လဲအချိန်ချင်းမဲခွဲရနိုင်တယ်လို့လည်းအကဲခတ်တွေကမျှော်လင့်ထားကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းလိုမီတာ32 kHz 9383နဲ့9383ညပိုင်းရိုမီတာ58 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးည view ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အမေရိကန်နိုင်ငံသားဌာနဒုတိယလက်ထောက်နိုင်ငံသားဝန်ကြီးအာဖရီဟတ်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံကရင်ဂျာဒုက္ခသည်စခန်းကိုတွားရောက်အကဲခတ်ခဲ့ပြီးတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြထားပါတယ်။အဖွဲ့ဝင်6ဦးပါကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ခဲ့တဲ့အမေရိကန်အကြီးအကဲတန်ရာရှိဟာကော့ပ်ဇာခရိုင်ကရင်ဂျာဒုက္ခသည်6သိန်းလောက်ရှိတဲ့ယူကီယာဒုက္ခသည်စခန်းကိုအင်္ဂါနေ့ကတွားရောက်ခဲ့တာပါ။ကုလသမဂ္ဂကဆောင်ရွက်နေတဲ့ဒုက္ခသည်စခန်းတွင်းကလုပ်ငန်းတွေနဲ့ဒုက္ခသည်တွေအခြေအနေကိုလေ့လာဖို့နဲ့အကူအညီလိုအပ်ချက်တွေနဲ့ပတ်သက်လို့စမ်းစစ်ဖို့ရည်ရွယ်ထားတဲ့ခီးစဉ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်ဖွဲ့ဟာဒုက္ခသည်တွေအတွက်ဖွင့်လှစ်ထားတဲ့စခန်းတွင်းကနေရာတချို့ကိုတွားရောက်ကြည့်ရှုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကေဇေးရီနဲ့ပြန်လည်နေရာချက်ထားရေးကော်မရှင်နာမင်းကြီးမိုဟာမက်မီဇန်နာရာမန်ကိုကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်။ကော့ပဇားမှာရှိတဲ့ဒုက္ခသည်ကေဇေးရီနဲ့ပြန်လည်နေရာချက်ထားရေးကော်မရှင်နာမင်းကြီးယုံမှလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။
စစ်တပ်နဲ့ပတ်သက်တဲ့နောက်ထပ်ထုတ်ကုန်တွေသပိတ်မှတ်ဖို့ပြည်ထောင်ချေဆိုင်ဘာမာကမ်ပိန်းအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ပိုင်ဆိုင်တာဒါမှမဟုတ်ဆက်နွယ်တဲ့ကုမ္ပဏီတွေကိုသပိတ်မှောက်ချဖို့ထုတ်ပြန်ထားတဲ့စာရင်းမှာနောက်ထပ်ကုမ္ပဏီပေါင်း30ရဲ့အမည်တွေကိုထပ်ထည့်လိုက်တာကိုမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ကဒီနေ့ထုတ်ပြန်ကြေညာလိုက်တာပါ။လူမျိုးသုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆက်ဆွဲခံထားရတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ကိုထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေကထုတ်လုပ်တဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုဝယ်ယူသုံးစွဲတာတွေမလုပ်ဖို့2020ပြည်내ကတည်းကဘာမာကမ်ပိန်း UK ကကုမ္ပဏီမြင်းစင်းတွေပြည့်စုံထုတ်ပြန်ခဲ့တာပါစစ်တပ်ပိုင်းကုမ္ပဏီတွေကထပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းအများပြားဟာစစ်တပ်အတွက်အရေးပါသလိုနိုင်ငံရဲ့စီးပွားရေးကဏ္ဍကိုအမြဲတစေလွှမ်းမိုးထားတာကိုပြသနေတယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmer ကပြောခဲ့ပါတယ်ဒီနေ့အောက်တိုဘာ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သပိတ်မှောက်ရမယ့်ကုမ္ပဏီအမည်စင်းသစ်30ထဲမှာအရင်စင်းထဲမှာရှိထားတဲ့ခရုတ်ကုန်တွေကိုနာမည်မျိုးပြောင်းလဲထားတဲ့အတွက်ထပ်ပြီးထည့်သွင်းရတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီနာမည်တွေများပြားလွန်းတဲ့အတွက်စီးရင်ပြည့်စုံထားတဲ့ဆမနာပေါင်းက10မနာအထိရှိသွားပြီလို့လည်းဆိုပါတယ်ကျင်ငါးဝင်တင်မောကုကူကျွန်းကိုတော့ရောင်းချလိုက်ပြီဖြစ်တဲ့အတွက်သပိတ်မှောက်စင်းကနေဖယ်ရှားခဲ့တယ်လို့ဘာမာကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
online ရာဇမှုတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံကအလို့ရှိနေတဲ့ဝါပြည်သွေးစည်ညင်ညွေးတက်ဖွဲ့ UWSA ထိတ်တန့်တာဝန်ရှိသူနှစ်ဦးကိုတာဝန်ကရပ်ဆိုင်းလိုက်ပါတယ်။တရုတ်ပြည်သူလုံခြုံရေးဘူရိုကအလို့ရှိသူဆင်းမှာပါဝင်တဲ့ UWSA ဆောက်လုပ်ရေးဝန်ကြီးဘာအိုရမ်ဘန်နဲ့ဝါပြည်မှာရှိတဲ့မန်ဂင်ကောင်တီအကြီးအကဲဟီချန်တီရန်တို့ကိုတာဝန်ကရပ်ဆိုင်းပြီးအဖွဲ့ကနေထုတ်ပယ်လိုက်ကြောင်းဒီသတင်းပတ်အစောပိုင်းမှာပဲသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံရဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ခဲ့တဲ့ဝါပြည်နယ်ရဲ့အကြီးတန်းအရာရှိတွေရဲ့လုပ်ရဟာအဖွဲ့ရဲ့ဂုဏ်သိက္ခာနဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်စေတယ်လို့လဲ UWSA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထုတ်ပယ်ခံရတဲ့ UWSA အရာရှိနှစ်ဦးဗမာရှိနေတယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ပြောခွင့်ရပုဂ္ဂိုလ်ကလည်းတစုံတရာမှတ်ချက်ပေးတာမရှိပါဘူး။မြန်မာနိုင်ငံပါဝင်ဒေတာရင်းနိုင်ငံတွေမှာအခြေစိုက်လှုပ်ရှားနေတဲ့ online ရာဇဝတ်ကိုင်းတွေကြောင့်တရုတ်နိုင်ငံသားတွေပါတစားကန်ဖြစ်နေတဲ့အတွက်တရုတ်နိုင်ငံကဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းပြီးနှိမ်နှင်းမှုကြိုးပမ်းနေတာပါ။အောက်တိုဘာ၁ရက်နေ့တရုတ်နိုင်ငံမှာကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကိုတက်ရောက်လာတဲ့ကိုကန့်ဒေတာလုပ်ငန်းရှင်၁၁ယောက်ကိုလည်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။မြန်မာအာဏာပိုင်တွေကလည်းမတင်ငါသူတွေကိုဖမ်းဆီးပြီးတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာ2300ကျော်တိရှိပြီလို့ဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်။
တရုတ်နဲ့ရုရှားသမ္မတတို့ကတော့တရုတ်မှာတွေ့ဆုံကြပြီးခိုင်မြဲတဲ့ဆက်ဆံရေးကိုအမွန်တင်ခဲ့ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒီနေ့တရုတ်နိုင်ငံဘီဂျင်းမြို့မှာတွေ့ဆုံကြစဉ်နှစ်နိုင်ငံခိုင်မြဲတဲ့ဆက်ဆံရေးကိုအမွန်တင်ပြောကြားခဲ့ကြတာပါ။တရုတ်ရဲ့ခေတ်သစ်ပိုလန်မာကြီးအစည်းအဝေးစတင်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်ကျင်းပတဲ့ညီလာခံတွေ့လာတဲ့ရုရှားသမ္မတပူတင်နဲ့သမ္မတရှီတို့တည်ထောင်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။သမ္မတရှီကမိတ်ဆွေဟောင်ကြီးလို့သမ္မတပူတင်ကိုရည်ညွှန်းခေါ်ဆိုပြီးတရုတ်နဲ့ရုရှားကြားနိုင်ငံရေးယုံကြည်မှုဟာပုံမူခိုင်မြဲလာပြီးနှစ်နိုင်ငံကြားနီးကပ်ထိရောက်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ပြောကြားခဲ့ပါတယ်။လက်ရှိခက်ခဲတဲ့အခြေအနေတွေအောက်မှာနိုင်ငံကြားရေးမူဝါဒဆိုင်ရာနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့လည်းရုရှားသမ္မတကအဖွဲ့မင်းကမှပြောကြားခဲ့ပါသေးတယ်။နှစ်နိုင်ငံကြားကုန်သွယ်မှုတန်ဖိုးဟာဒီနှစ်အတွင်းစံချိန်တရောင်ဒေါ်လာဘီလီယံ200အထိရောက်လိမ့်မယ်လို့ကောင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ပါတယ်ခင်ဗျာ VOA American တန်ရဲ့အောက်တိုဘာ18ရက်ဗိုလ်ဓုညထိပ်တန်းရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပါမယ်ပထမဆုံးကတော့ကချင်ဘက်စစ်ကောင်စီတပ်စခန်းကို KIU ကချင်တပ်ဝင်တိုက်ခိုက်ခဲ့တာပါဒီနေ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကမလိရန်ကျေးရွာမှာစစ်ကောင်စီကလက်ချောင်းတိုက်ခိုက်တာတွေရှိပြီးရှေကူမြို့မှာတော့ကချင်လွတ်မြောက်ရေးအဖွဲ့ KIU ကငပကြီးရွာအခြေစိုက်စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်ရှေကူဒေသခံတွေကတော့သူတို့နဲ့မြို့နဲ့နှစ်မိုင်လောက်အကွာအဝေးငပကြီးစခန်းကို KIU နဲ့ PDF ပူးပေါင်းတပ်ကသိမ်းယူလိုက်ကြောင်းပြောပါတယ်ဒီနောက်ဆုံးအခြေအနေကိုကိုစော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်နဲ့ KIA ရဲ့အကြာစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်အတွင်းဒီကနေ့မှာတော့နေရာနဲ့နေရာမှာတိုက်ခိုက်မှုတွေဖြစ်ခဲ့တာပါဝိုင်းမော်မြို့နယ်အတွင်းမှာတော့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိခဲ့ပြီးရွှေကူမြို့မှာတော့ KIA ဘက်ကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော့ဘူးကပြောပါတယ
်ဒီနေ့ကချင်ပြည်နယ်စစ်ရေးအခြေအနေကတော့ကျင်းနာပါနေဒီကျိုးတပတ်ရံဘက်ကိုဒီမလီယာပေါ့မလီဂျာပူဘက်မှာလေကြောင်းကနဲ့ဦးကျဲတဲ့ဖြစ်ချင်နေတော့ရှိပါတယ်မြင်းမြင်းတက်သွဲကတော့အဲ့ဘက်မှာတော့မရှိဘူးဒုတိယချက်ကတော့ဒီကိုအထက်နားလောက်မှာတက်သွဲထားတဲ့အခမရ600မြင့်နဲ့အခလာရ96ဒီချက်တန်းစခန်းတွေပေါ့နော်အဲ့ဒါကိုတရားရဲတိုက်ရင်စစ်မိကနဲ့ဝင်တိုက်တဲ့ဖြစ်စီတွေရှိပါတယ်ခင်ဗျာဒီစစ်အခြေအနေကတော့ကုသတိကတော့ဘာမှမသိရသေးပါဘူ
းမိုးမောင်းမြို့နယ်ဒေါ်ဖုံးရံဘက်မှာတော့စစ်ကောင်စီတပ်ကစစ်ကြောင်းတွေဝင်ရောက်အင်အားဖြည့်တင်းထားတာရှိပေမဲ့မြေပြင်တိုက်ပွဲဖြစ်တဲ့သတင်းတော့မရရှိသေးကြောင်းပြောပါတယ်မလိရန်ကျေးရွာဘက်ဘုံကျဲတိုက်ခိုက်တဲ့အခြေအနေကိုမေးမြန်းနိုင်ဖို့ဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရွှေကူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့ရွှေကူမြို့နယ်နှမိုင်အကွာရွှေကူဗမော်ကားလမ်းဘေးကငါးဘက်ကြီးရွာတပ်စခန်းကိုမနေ့9နိုင်ကျော်လောက်မှာ KIA PDF ဖူးပေါင်းတပ်တွေကတိုက်ခတ်ခဲ့တာဖြစ်ကြောင်းဒေသခံတအူးကပြောပါတယ်င
ါဘက်ကြီးရွာဖြစ်ပေါ်မှာလေးခတ်ပြီးစခန်းနဲ့စနေနေ့ခေတ်ကိုဆူရှိတယ်အဲ့ဒီမှာဆရာရှိရဦးလေးလေးအဲ့လိုမနေ့ကဝင်လာပြီးဝင်ပေးနေတယ်ဆိုပြီးသူကဆက်ပြီးရွှေကြီးသွားတယ်လို့ပြောတော့ မနေ့9နိုင်4လောက်ကနေစထူကြတာပြင်ကြတာ7နိုင်တော့ပဝုစီတိုက်လောက်မှနေမှာဒီဘမောရှင်ကြလန်းပြီးမှာပေါ့ဗျာ
တိုက်ပွဲဖြစ်ပွားစဉ်စစ်ကောင်စီရဲ့ရွှေကူတပ်စခန်းကလက်နက်ကြီးပစ်ခတ်တာရှိခဲ့သလိုစစ်ကူတပ်ဖွဲ့တွေလည်းငါးဘက်ကြီးရွာဘက်သွားတာတွေရှိကြောင်းပြောပါတယ်တိုက်ပွဲဖြစ်ပွားရာငါးဘက်ကြီးရွာအနီးကကျေးရွာ9ရွာလောက်ကပြည်သူတွေထွက်ပြေးတိမ်းရှောင်နေရကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတိအပြည့်တော့မရသေးပါဘူးရွှေကူမြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမကြာခဏတိုက်ခိုက်တာတွေရှိခဲ့သလိုရွှေကူမြို့ပေါ်ကအုတ်ချုပ်ရေးယုံရဲဌာနတွေကိုလည်း drone နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလဇာမိုင်းကလည်းရွှေကူမြို့နယ်ကြောက်ကြီးကျေးရွာကရဲစခန်းနဲ့စစ်ကောင်စီတပ်တပ်ဆွဲထားရာအထက်တန်းကျောင်းကို KIA PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
ကချင်ဘက်စစ်ကောင်စီတပ်စခန်းကို KIA ဝင်တိုက်ခဲ့တာကုစားဝက်လိုင်းပြောပြခဲ့တာပါအခုတော့ညောင်လေးပင် KIA မှာတရက်အတွင်း၄ကျောင်း၆ကျောင်းတိုက်ခိုက်ခံခဲ့ရတာပါကရင်မြို့သားစီယုံ KNU ထင်းချုံနယ်မြေညောင်လေးပင် KIA တဲ့စစ်ကောင်စီတပ်တွေကမနေ့အောက်တိုဘာ18ရက်နေ့တရက်ထဲမှာပဲကျေးရွာတွေကို၄ကျောင်းနဲ့၆ကျောင်းတိုက်ခိုက်ခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ရွာကန်တွေကလည်းပေးလို့ရပုံရှောင်နေရပါတယ်စစ်ကောင်စီကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးစိတ်သက်ပြပြောင်းလုပ်နေတယ်လို့ KNU ကပြောတာကိုမယေးမှပြောပြပေးပါအောင်ခင်ဗျာ
ပဲခူးတိုင်းညောင်လေးမင်ခရိုင်နယ်ကကျေးရွာတွေကိုမနေ့ကစက်တင်ဘာလ18ရက်နေ့မှာစစ်ကောင်စီက၄ကျောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်နဲ့စာတင်ကျောင်းတွေပျက်စီးသွားတယ်ဆိုပြီးKNU ကရင်အမျိုးသားအစည်းအရုံးကအောက်တိုဘာလ18ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒေသခံတဦးကတော့စစ်ကောင်စီဟာတနေ့တည်းကို6ကြိမ်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျောင်းတွေပိတ်ထားရပြီးရွာသားတွေကတော့ရှောင်ပုန်းနေရတယ်ဆိုပြီးပြောပါတယ်
။18ရက်နေ့ကမနက်7နာရီကျော်နေ9နာရီလောက်တကိပေါ့။စစ်ကောင်စီကနေလေ3သိန်းနဲ့လာပြီးတော့ဒီလက်ထုနေရဘုံနှလုံးကျဲပါ17နာရီနဲ့2ကြိမ်ပြစ်ခတ်တယ်မှာ။တစ်ဆက်ထဲမှာပဲနောက်ကတိစုဒီကြီးရွာလည်းဘုံနှလုံးကျဲပြီးတော့ဆက်တဲ့နဲ့နဲ့ပြင်းပြစ်ကပ်ပြီးတော့အဲ့မှာဒီဒီပိုင်းအဆောက်အဦတစ်လုံးရှိပြီ။အဲ့နောက်9နာရီ10မိနစ်လောက်မှာတဲ့တို့ကြီးရအုပ်စုပြဲွားတဲ့ကြီးရမှာလေ။ရက်တိုက်လေနဲ့ဘုံနှလုံးကျဲပြီးတော့ဆက်တဲ့နဲ့နဲ့တစ်ချိန်ပြစ်ခဲ့တယ်။အဲ့မှာရွာသားတူစော့ပိလေးဆိုရရွာသားတူ25နှစ်ပေါ့သူကထိခတ်တန်ရပြီးတော့နေသုံးလုံးပြက်သေးခဲ့ပေါ့။စာတင်ရောက်တဲ့ကြောင့်လည်းပြက်သေးခဲ့ပေါ့မှာ။ညနေပိုင်းမှာလည်းနောက်ကွီလာရွာတဲ့ခီယိုချုပ်ဘောရွာနော်စောဘောတဲ့ရွာအဲ့လိုလေနဲ့ဒီ3ပြီးနဲ့3ကြိမ်ကျဲပြီးတော့ဆက်တန်းနဲ့2ကြိမ်ပြစ်ခဲ့တယ်မယ်။အထက်တန်းကျောင်းတွေစာတင်ကျောင်းတွေရောအကုန်လုံးအခုဆိုလို့ရှိရင်မူလတန်းကျောင်းက2ကျောင်းအလယ်တန်းကျောင်းက2ကျောင်းပေါ့။အထက်တန်းကျောင်းက1ကျောင်းပေါ့။ကျောင်းအားလုံးပိတ်ချာပြီးရွာသားတွေအကုန်တိတ်ဆောင်ထွက်ပြေးနေတာ။အဲ့ဒီရွာကြီးကတော့အထိကိအတော့မသိသေးဘူး။မနေ့ကတနေ့ထဲမှာပဲ6ကြိမ်ပါမှာလေ
။ဒါအပြင်အောက်တိုဘာလ14ရက်နေ့ကလည်းမုံမြို့နယ်တဲကစံမြိုင်ကျေးရွာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူငယ်တဦးတေဆုံးခဲ့ရတယ်လို့လည်းပြောပါတယ်
။အရှင်ဦးစစ်တော်ခမရ990တမုံကျွနေပေါ့။အဲ990တကျွန်တော်ကရေဦးစစ်နောက်ကျော်ကယူအောင်ပဲ။ကက်ရက်ပဲနေသမယာအင်ယူအောင်လက်နဲ့ယူတော့လုံးကြည့်ခဲ့ရတာပေါ့။အဲ့နောက်ပဲကင်းစိတ်ပြင်းပြီးကျန်လာတဲ့ကောင်လေးသုံးအောင်ကလေးသုံးယောက်ပေါ့။19နှစ်18နှစ်လေးပေါ့။အဲ့မှာတယောက်ရှိပြီးတော့တယောက်တော့ပွဲချင်းပြီးနှစ်ယောက်တော့ဆေးရုံတင်လာတာပေါ့။တေဝမ်းတဲ့ကလေးကတော့ကိုချိုးဆိုပါသူ့ဖေကဥပုမေတော့ဘုတ်ဆုံးလို့ခေါ်ရတယ်။အဲဒီဦးစစ်တော်ခမရ990တမုံကျွနေပေါ့။အဲ990တကျွန်တော်ကရေဦးစစ်နောက်ကျော်ကယူအောင်ပဲ။ကက်ရက်ပဲနေသမယာအင်ယူအောင်လက်နဲ့ယူတော့လုံးကြည့်ခဲ့ရတာပေါ့။အဲ့နောက်ပဲကင်းစိတ်ပြင်းပြီးကျန်လာတဲ့ကောင်လေးသုံးအောင်ကလေးသုံးယောက်ပေါ့။19နှစ်18နှစ်လေးပေါ့။အဲ့မှာတယောက်ရှိပြီးတော့တယောက်တော့ပွဲချင်းပြီးနှစ်ယောက်တော့ဆေးရုံတင်လာတာပေါ့။တေဝမ်းတဲ့ကလေးကတော့ကိုချိုးဆိုပါသူ့ဖေကဥပုမေတော့ဘုတ်ဆုံးလို့ခေါ်ရတယ်။
ဒီအမျိုးသားစီယုံ KNU ကတော့ဒါဟာစစ်ကောင်စီဘက်ကလူလူပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးလူလူတွေစိတ်သက်ချောက်ချားပြီးကြောက်လန့်လာအောင်လုပ်နေတာဖြစ်ကြောင်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေဆေးကပြောပါတယ
်ဟိုတပ်ဖွဲ့ချင်းချင်းကိုပြစ်ခတ်ရမယ့်အစားလူလူကိုပို့ပြီးတော့စိတ်သက်ချောက်ချားနေပြီးတော့လူကြီးကြောက်ရင်းမှုကိုပို့ပြီးတော့လှောက်ဆောင်ပြီးတော့ကျွန်တော်တို့ရဲ့တော်လိုင်းအများကြီးကိုစဆောင်းအောင်အများကြီးရောက်နေတော့လောက်တဲ့လောက်ဆောင်လုပ်ပြီးကြတော့အိုးလုံးရဲ့တော့ဖြစ်ပေါင်းများစွာကလေးအစီချင်းစွာပဲလို့တော့ကျွန်တော်ပြောချင်ပါတယ
်။ဒီအမျိုးသားအစည်းအုံချင်းချောက်ရနယ်မြေတဲကိုစစ်ကောင်စီကလေကြောင်းနဲ့အချိန်များစွာတိုက်ခိုက်နေတာဖြစ်ပါတယ်။ KNU ချင်းချောက်နယ်မြေတွေဖြစ်တဲ့ဒူးတထူးတထုံခရိုင်တောဦးတောင်ဦးခရိုင်ခလဲလူထူးညောင်လေးပင်ခရိုင်ဗိတ်တော်ဝဲခရိုင်မူထော်ခရိုင်ဒူးပလိုင်ရခရိုင်တွေမှာစ
စစ်ကောင်စီရဲ့၄ချောင်းတိုက်ခိုက်မှုတွေအပြင်လူခွင့်ရေးချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းစစ်ဘေးရှောင်ပြည်သူလူထုအခြေအတွက်ဟာ9သိန်း1000ကျော်ရှိလာပြီလို့လည်း KNU ကတရားမဝင်ပြန်လာတဲ့မွတ်စလင်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းကဘူးတီတောင်မောင်းတော်ဘက်တွေမှာမြန်မာအာဏာပိုင်တွေကမကြာခဏဆိုသလိုဖမ်းဆီးမှုတွေရှိနေပါတယ်စစ်ကောင်စီကဒုက္ခသည်တွေနေရပြန်ရေးဆောင်ရွက်ပေးနေပေမဲ့ဘာကြောင့်အခုလိုပြန်ဝင်လာနေကြတာပါလဲဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျ
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်မွတ်စလင်ဒုက္ခသည်တွေကိုစစ်ကောင်စီကနေရပြန်ခေါ်ဖို့စီစဉ်ဆောင်ရွက်နေကြပါပဲဒုက္ခသည်စခန်းကနေရခိုင်ပြည်နယ်ကိုတရားမဝင်လမ်းကြောင်းကနေဝင်ရောက်လာတဲ့မွတ်စလင်တွေကိုမြန်မာအာဏာပိုင်တွေကမကြာခဏဆိုသလိုဖမ်းဆီးရမိတာတွေရှိပါတယ်မွတ်စလင်တွေတရားဝင်လမ်းကြောင်းကနေမသွားပဲခိုးဝင်ကြတဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်ကမွတ တယ်ဖောက်တယ်တတ်တယ်ဒီလိုမျိုးနဲ့တို့ကကျွန်တော်ကိုယ်တိုင်ပြောတယ်ဟုတ်တယ်အကူအနေပြတဲ့ပမာဟိုတရခိုင်ကိုသွားမဲ့အစီအစဉ်လောက်ပြလိုက်တာဘယ်သူကိုယ်သူလဲအဲ့ဒီမှာခမရတို့ကဟင်ကြရဲပနေရောက်ပါလေအဲ့ဒီဆိုင်ရင်ကိုကျွန်တော်ကိုငါတို့ပေးရမယ်အဲ့ဒါခမရတို့နဲ့မဆိုင်ဘူးဆိုပြီးကျွန်တော်မင်းတယ်အဲ့ဒါအဲ့ဒါကြောင့်မလို့တူရောနေပြီးတော့ဟိုမှာအဆွေအရင်မသွင်းပေးနဲ့ဘင်္ဂလားဆွေအကိုဆင်ရင်မသွင်းပေးနဲ့တူရောနေပြီးတော့ကိုကွာကိုကိုပြီးတော့တွားလိုက်တဲ့ဆန်တော့ပါပဲ
တချို့ဒုက္ခသည်တွေကလည်းရခိုင်ပြည်နယ်မှာကြံခဲ့တဲ့မိသားစုဝင်တွေစီကိုတွားလည်ရင်းနဲ့အဖမ်းခံရတာရှိတယ်လို့ပွဲစားတွေရဲ့လိန်လယ်မှုတွေကြောင့်ဖမ်းဆီးခံရတာတွေလည်းရှိတယ်လို့လည်းသူကဆက်ပြောပါတယ
်တချို့လူတွေစီကနေပြီးတော့ဟိုမှာမိသားစုတွေအဲ့ဒီမှာကြံခဲ့တယ်အဲ့ဒီမိသားစုတွေကကြံခဲ့တယ်ဆိုတော့မိသားစုတွေကနေပြီးတော့ဒီဘက်ကနေပြီးတော့ဟိုဘက်ကိုသွားချီးဘူးသွားတယ်လေဘူးသွားတယ်အဲ့လိုတပေါ်နဲ့သူတို့ကပန်းနေတာသမျိုးအဲနောက်တစ်ခုကနေပြီးတော့ဘယ်လိုဖြစ်လဲဆိုတော့အဲ့ဒီမှာစစ်တေးရဲ့ပွေးစားတွေရှိတယ်စစ်တေးရဲ့ပွေးစားတွေရှိတယ်စစ်တေးရဲ့ပွေးစားတွေကနေပြီးတော့သူတို့ကိုဟောက်တယ်ပန်းဒီမှာခေါင်းကောက်လဲနေလို့ရတယ်ကျွန်တော်ကနေပြီးသားအသာဆော့ရင်အဲ့ဒီမှာနိုင်ငံသားခဲ့ရေဒါရီယာကွန်ပတ်ဆန်နဲ့ကျွန်တော်တို့ကလောပေးလို့ရတယ်ခမရအစင်ပြင်းမယ်ခမရတို့ဒီမှာလိုက်လာတယ်အဲ့လိုဆိုပြီးတော့မြောင်းပေးပြီးတော့သူတို့ကခေါ်ရတဲ့လူတွေရှိရှိတယ်သူတို့ကနေပွဲစားစီကိုမရောက်ပဲနဲ့ BGP တွေရှိတယ်ဒီမှာဟိုတနေကြဆောင်တယ်သူတို့စီသူတို့လက်ထက်ကိုရောက်ရတယ်လက်ထက်ကိုရောက်ရတာနဲ့သူတို့ကမနိုင်ဘူးသူတို့ကပြန်ပြီးတော့အဲသူတို့ဟိုသာတောင်းကြရတယ်ရှိတယ်
အခုလိုခိုးဝင်လာသူတွေထဲမှာဒုက္ခသည်တွေလည်းပါဝင်တယ်လို့အများအားဖြင့်မူရခိုင်းတွေအာစာအကြမ်းဖက်အဖွဲ့တွေလည်းပါဝင်တယ်လို့ကော့ပဇားဒုက္ခသည်စခန်းမှာနေထိုင်တဲ့မွတ်စလင်ဒုက္ခသည်တူဦးက VOA ကိုပြောပါတယ
်သူတို့ကဟိုကမြန်မာပဲကိုသွားတယ်အေဂန်ကြီးမူရသေးဝါရီအေသေးပြားရီ WY သေးတယ်ဘင်္ဂလားပဲကိုယူလာတယ်ဒီမှာဒုက္ခသည်စခန်းမှာရောင်းတယ်စခန်းတာဝန်ခံရောအဲနောက်ဟိုသာဘာသာရေးပုဂ္ဂိုလ်ရောနောက်လောကွားရေးလုံးရှားတဲ့ပုံကိုယ်တွေကိုတက်ပြတာတွေဒီလေထော်ထော်များများဖြစ်သေးတယ်။နောက်မမကိုတွားတာအဲ့ဒါလူကောင်းမမတွားတာအချမ်းပါသမားတို့အဲ့ဒါမူညာကိုင်းတွေပဲတွားတာရှိသေးတယ်။မမကိုအပန်းခံတာမင်းတာအဲ့ဒါကမူညာကိုင်းတွေပဲအချမ်းပါသမားတွေပဲ
။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေရက်ပြန်ရက်ကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီပူးပေါင်းလှုပ်ဆောင်နေကြပေမဲ့အခုချိန်ထိမွတ်စလင်ဒုက္ခသည်တွေနေရက်ပြန်လာတာမတွေ့ရသေးတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ဒုက္ခသည်တွေနေရက်ပြန်လာရင်နေဖို့ယာယီစခန်းတွေဆောက်လုပ်ပြီးတော့အဆင်သင့်ပြင်ဆင်တာကြောင့်ပြီးခဲ့တဲ့လတည်းမှာပဲရန်ကုန်အတန်တမန်တွေကိုဖိတ်ကြားပြီးစစ်တွေနဲ့မောင်တော်ကဒုက္ခသည်ပြန်လည်လက်ခံရင်စခန်းတွေကိုပြသခဲ့တာပါဒါပေမဲ့လက်ရှိအချိန်ထိတော့ဒုက္ခသည်တွေဘယ်တော့ပြန်ခေါ်မယ်ဘလို့ပုံစံနဲ့ပြန်ခေါ်မယ်ဆိုတာမျိုးတော့တိတိကျကျဖော်ပြပြောဆိုထားတာမျိုးတွေမတွေ့ရသေးပါဘူးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေဟာစာဝတ်နေအကျက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့အာစာအကြမ်းဖက်အဖွဲ့တွေရဲ့တပ်ဖြတ်မှုတွေဓားမြမှုတွေနဲ့ပြန်ပေးဆွဲတာတွေနဲ့ပါရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကတရမဝင်ပြန်လာတဲ့ဒုက္ခသည်တချို့ဖမ်းခံရတာကိုစံကျော်ပြောပြပေးခဲ့တာပါအခုတော့အရှိလေပိုင်းဂါဇာကဆေးရုံမှာပောက်ကွဲမှုပြီးအမေရိကန်သမ္မတအစ္စရေးရောက်နေတဲ့အခြေအနေပါဂါဇာဒေသကဆေးရုံမှာပောက်ကွဲမှုဖြစ်ခဲ့ပြီးနောက်တင်းမာမှုတွေကြီးနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်အစ္စရေးကိုဒီနေ့ရောက်သွားပါတယ်အစ္စရေးကိုအားပေးကြောင်းပြမယ်ဒီခီးစဉ်တွင်အစ္စရေးခေါင်းဆောင်နဲ့တွေ့ဆုံမှာဖြစ်ပေမဲ့ဂျော်ဒန်နိုင်ငံမှာအာရဗ်ခေါင်းဆောင်နဲ့တွေ့ဆုံမဲ့အစီအစဉ်ကိုတော့ဂါဇာဆေးရုံတိုက်ခိုက်မှုကြောင့်ပြတ်သွားရပါတယ် အပြန်အလှန်ဖြစ်တင်နေတဲ့ဆေးရုံတိုက်ခိုက်မှုကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာကို VOA အင်ဂျီရောသတင်းတောက်ပစီဝီရာကူဆရာရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးပြောပြပေးပါဦးခင်ဗျာ
ဂါဇာစစ်တီးမှာရှိတဲ့ LRF ဆေးရုံတိုက်ခိုက်ခံခဲ့ရတာကြောင့်လူတွေရာနေချီတည်ဆုံးခဲ့ပြီးဒီတိုက်ခိုက်မှုဟာအစ္စရေးလက်ထဲလို့ပါလက်စတိုင်းအာဏာပိုင်တွေကပြောနေပါတယ်အစ္စရေးဘက်ကတော့အစ္စလာမစ်ဂျီဟတ်ဖွဲ့ကပြစ်လိုက်တဲ့ရော့ကက်ပြစ်မှတ်ကိုလွှဲပြီးမှန်သားလို့ပြောဆိုပါတယ်အစ္စလာမစ်ဂျီဟတ်ဖွဲ့ကလည်းဒီပြောဆိုချက်ကိုမျှဆိုပါတယ်ဒီလိုအခြေအနေတွေမှာအစ္စရေးလုံခြုံရေးကိုအာမခံတယ်ဆိုတာပြဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူးနဲ့တွေ့ဆုံရေးတပ်ရဂျိုးဘိုင်ဒန်တော့ရောက်တာ။တပ်ရဘိုင်ဒန်ဟာဂျော်ဒန်နိုင်ငံအာမန်ကိုဆက်သွားဖို့စီစဉ်ထားတာပါ။ဒါပေမဲ့ဂါဇာဆေးရုံတိုက်ခိုက်ခံရမှုကြောင့်ခီးစဉ်တချို့ကိုပယ်ဖျက်လိုက်ရပါလေ။အစ္စရေးရဲ့အင်ဂျီချင်းနိုင်ငံတွေဖြစ်တဲ့ဂျော်ဒန်ဘီအဗ်ဒူလာကိုရောအီဂျစ်တပ်ရအဗ်ဒယ်ဖာဒါအယ်စီစစ်ကိုရောပါလက်စတိုင်းခေါင်းဆောင်မိုဟာမက်အဘတ်စ်ကိုရောသူတွေ့ဆုံတော့မှမဟုတ်ပါဘူး
။ Our Jordanian brothers said
ဒီချင်းနေမှာထိတ်ပြီးဆွေးနွေးပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ဘူးလို့ကျွန်တော်တို့ရဲ့ညီနောင်ဂျော်ဒန်ခေါင်းဆောင်တွေအကြောင်းပြန်ပါတယ်။တမနာပိုင်တန်ဆွေးနွေးပွဲအတွက်ဆက်သွားမယ်မသွားဘူးကျွန်တော်တို့မသိပါဘူး။ဒီချင်းနေမှာတခုတည်းသူလုံနိုင်တာကအပြစ်ခက်ရဲစဲရေးပါပဲ။အပြစ်ခက်ရဲစဲရေးအသက်ဝင်အောင်လာတယ်ဆိုတာပြောနိုင်ဖို့ပါ။အ
ော်တိုဘာလ9ရက်ဟာမတ်စ်ဘက်ကတိုက်ခိုက်ခဲ့ကလေးကအစ္စရေးဘက်ကလည်းဂါဇာဘက်ကိုလေကြောင်းကနေတိုက်ခိုက်နေခဲ့တာပါ။ဂါဇာဒေသမှာလူနှသန်းလောက်အပြင်ထွက်မရပဲပြင်းပြနေတယ်လို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂအရာရှိတွေကပြောပါတယ်။
A total siege when we
အခြေခံဆောက်အုံတွေကိုပိတ်ပြီးလောဘထိန်းချုပ်ထားတယ်ရေဖြတ်တယ်လက်စစ်မီးဖြတ်တယ်အစားအသောက်ပို့လို့မရဘူးဒါဟာနိုင်ငံတကာဥပဒေနဲ့မညီပါဘူ
းတယ်ဘီမြို့တော်မှာအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အချိန်အရသားတွေထိခိုက်ဒေဆုံးမှုအနည်းဆုံးဖြစ်အောင်လုပ်ဖို့သမ္မတဘိုင်ဒန်တိုက်တွန်းတောင်းဆိုပါလိမ့်မယ်ဂါဇာဒေသကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့လမ်းကြောင်းဖွင့်ဖို့လည်းသူကပြောပါလိမ့်မယ် Now,Hamas ဒီဖန်တာရဲ့တရားခွင်ကြီးပြန်လို့ရေးအတွက်လဲသမ္မတဂျိုးဘိုင်ဒန်ပြောဆိုမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိဆိုင်ဦးပ
ါနှစ်ဖက်ပြန်လည်ဆွဆွဲနေကြတဲ့ဒီဂါဇာကဆေးရုံပောက်ကွဲမှုအပြီးအမေရိကန်သမ္မတခီးစဉ်ဖြစ်လာတာကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါအခုတော့မြန်မာနဲ့အာဆီယံ6နိုင်ငံကိုဗစ်ဒဏ်အသီးသီးခံခဲ့ရပုံတပ်ပုံပြပွဲပါအရှိတောင်အရှာနိုင်ငံတွေမှာကိုဗစ် -19 ဒေါ်လာမျိုးကွဲကြောင့်လူပေါင်းသိန်းချီတိဆုံးခဲ့ရတဲ့အခြေအနေတွေနိုင်ငံတွေကြားကွာဟမှုအမြင်တွေကိုဖော်ဆောင်ထားတဲ့တပ်ပုံပြပွဲကိုဘန်ကောက်မြို့မှာပြသနေပါတယ်။မြန်မာနိုင်ငံကတပ်ပုံပညာရှင်တူရဲ့အဖြူမဲ့တပ်ပုံတွေအပါအဝင်အာဆီယံ6နိုင်ငံကတပ်ပုံပညာရှင်တွေရဲ့ပုံတွေကိုပြသထားတဲ့ WHO Who Care COVID-19 Device in Southeast Asia လို့အမည်ပေးထားတဲ့တပ်ပုံပြပွဲကိုမညညိုတွင်ပြောပြပေးပါအောင်ခင်ဗျာ
။အရှိတောင်အာဆာနိုင်ငံတွေမှာကိုဗစ် -19 ကပ်ရောဂါကြီးကူးစက်ဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်တဲ့ Who cares COVID-19 device in Southeast Asia လို့အမည်ပေးထားတဲ့ဓာတ်ပုံပြပွဲကိုဘန်ကောက်မြို့ကအမှုပညာနဲ့ရင်းချင်းမှုပြတိုင်းမှာပြသထားပါတယ်။2022ခုနှစ်နှစ်လယ်ပိုင်းမှာအရှိတောင်အာရှဒေသတွင်းမှာကိုဗစ် -19 ဒေါ်လာမျိုးကွဲကြောင့်အဆိုးဝါးဆုံးဖြစ်ခဲ့တဲ့အခြေအနေတွေကိုထင်ဟဖော်ပြထားတဲ့အရှိတောင်အာရှနိုင်ငံ6နိုင်ငံဖြစ်တဲ့မလေးရှား၊စင်ကာပူ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့မြန်မာနိုင်ငံတို့ကဓာတ်ပုံတွေကိုပြသထားတာပါ။အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်ပြီးကိုဗစ်ကပ်ရောဂါကာလအတွင်းကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲပုံအချို့နဲ့စစ်အာဏာသိမ်းလိုက်တဲ့အချိန်မှာရောဂါကူးစက်မှုတွေရှိနေတဲ့ကြားကပဲစန့်ကျင်သူတွေစုပြီးကန့်ကွက်ဆန္ဒထုတ်ဖော်နေပုံတွေကိုလည်းပြသထားပါတယ်။ပြပွဲမှာပြသထားတဲ့ဓာတ်ပုံတွေကိုအင်ဒိုနီးရှားနိုင်ငံကဓာတ်ပုံပညာရှင်အက်ဒီဆူဆန်တို၊စင်ကာပူနိုင်ငံကဓာတ်ပုံပညာရှင်ဂရေ့စ်ဘေး၊မလေးရှားနိုင်ငံကဓာတ်ပုံပညာရှင်ဟာစနူးဟာစင်ဖိလစ်ပိုင်နိုင်ငံကဓာတ်ပုံပညာရှင်ကင်မလီဒဲလာခရူးစ်ထိုင်းနိုင်ငံကဓာတ်ပုံပညာရှင်ဆယန်ချူနူဒုံဆာဗစ်နဲ့မြန်မာနိုင်ငံကဓာတ်ပုံပညာရှင်တာမွေတို့ကရိုက်ကူးထားတာဖြစ်ပါတယ်။ပြပွဲကိုအရှိတောင်အာရှရေးရာစီဂျန်ရှင်ဖောင်ဒေးရှင်းကဦးစီးစီစဉ်ကျင်းပတာဖြစ်ပြီးအောက်တိုဘာလ29ရက်နေ့ထိပြသထားမှာလည်းဖြစ်ပါတယ်ရှင်။ကျွန်မညီ
မြန်မာနဲ့အာဆီယံ6နိုင်ငံကကိုဗစ်ဒဏ်ခံခဲ့ရပုံအသေးသေးတပ်ပုံပြပွဲကိုမန်နေဂျာတင်ပြောပြပေးခဲ့တာပါဗိုလ်ဒုညရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်ဇန်သားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါဝင် လူထုနဲ့ကြံပါရေးနောက်အာကစားစတဲ့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့ဖို့ရူးညပိုင်းအစီအစဉ်တွေကိုဆက်ပြောပြနေပါတယ်ည10နာရီထိဆက်ထုတ်လွှင့်ပေးသွားမှာပါမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ဖို့ရူးညတိုင်းပြောပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်လူထုနဲ့ကြံပါရေးနောက်အားကစားကဏ္ဍအစတဲ့အပစင်ကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရမှာပါအခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်ပါထပ်ပေါက်ပိတ်နေတဲ့ဂါဇာပဋိပက္ခခေါင်းစဉ်နဲ့သုံးသပ်ထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ9ရက်ဟားမတ်စ်တွေတိုက်ခိုက်မှုကိုအစ္စရေးကလက်တုံပြန်တိုက်ခိုက်ခဲ့တာကြောင့်လူထောင်ချီသေဆုံးခဲ့ရတယ်လို့ဆိုဝါတဲ့လူသားချင်းစာနာမှုပြဿနာရင်ဆိုင်နေရပါတယ်တစ်ချိန်တည်းမှာပဲဟစ်ဘိုလာတွေရဲ့ပါဝင်လာမှုကစစ်မီးပိုကျေပြန့်လာမှာကိုလည်းစိုးရိမ်နေကြပါတယ်အစ္စရေးပါလက်စတိုင်းပဋိပက္ခနောက်ဆုံးအခြေအနေနဲ့အလားအလာတွေနဲ့ပတ်သက်လို့ဥကျော်စံတာကိုမမျှသိအောင်ကဆွေးနွေးမင်းများထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသာ
မင်္ဂလာပါပြည့်စည
်ဒီတစ်ပတ်မှာလဲဒီအရှိန်တက်နေတဲ့အစ္စရေးပါလက်စတိုင်းရေးဦးပဲဆွေးနွေးချင်ပါတယ်ဒီဂါဇာဒေသမှာပေါ့နော်ပိတ်မိနေတဲ့သူတွေအခြေအနေလက်ရှိမှာဘယ်လိုအနေထားရှိပါလဲ
အမှန်ဆိုပါရဲဒါသာအချိန်တွေမှာပိတ်မိနေတဲ့လူတွေအခက်ခဲဟာအကြီးမားဆုံးအခက်ခဲဖြစ်ပါတယ်သူတို့ဟာရေရိတ်ခါဆေးဝါးအမှန်နေပါနေပြီအချိန်ဖြစ်ပါတယ်အခုညီလိုက်ဝင်လို့မရဘူးအဲ့တော့သူတို့ကိုကယ်ဆယ်ဖို့အတွက်အဓိကအခုတပြေးလုပ်နေရပါတယ်အခုလောလောဆယ်ပါတော့နောက်တစ်ခုဆိုဝါတာကတော့အစ္စရေးတပ်ဖွဲ့3လောက်တောင်မှအဲ့ဒီတိုက်ဖို့အတွက်အစီအစဉ်လုပ်နေရဲမင်းတို့ဖယားထွက်ကြပြီးငါတို့ဝင်တိုက်တော့မစွီတကယ်ကြီးချင်းချောက်နေရဲဒီချိန်မှာဘုံကျဲတိုက်ခိုက်မှုလည်းလက်တွဲမှာလည်းတကယ်လည်းရှိနေရဲစီလိုပဲလူဘလောက်လဲ 2,600 900ထိခိုက်သေဆုံးရပြီဖြစ်ပါတယ်ပါလက်စတိုင်းဒေသခံတွေအဲ့ဒီဒေသမှာနေတဲ့လူတွေဒါတော့မှကျွန်တော်အခုရိုက်ကုနေတင်းလာနေမနေ့ပိုင်းအထိပေါ်လေဒီအစီအစဉ်ကိုအတန်ထွက်လာမဲ့ဗုဒ္ဓဟူးနေ့ဆိုရင်ဘလောက်ထိဖြစ်လာမလဲတော့သူတင်ပြီးတော့မသိနိုင်ပါဘူးကျွန်တော်နေ့စဉ်သတင်းလွှင့်တဲ့ထဲမှာပဲပါမှာဖြစ်ပါတယ်ဆိုတော့အချိန်နဲ့သိဆိုရတယ်နိုင်ငံတကာကလည်းဘာမှမပြောနိုင်သေးတဲ့အချိန်နဲ့ဖြစ်ပါတယ်နော်သိဆိုနေပြောပါလိမ့်မယ
်ဟုတ်ပါတယ်အဲ့တော့ဒီပိတ်မိနေတဲ့လူတွေကိုထွက်ဖို့အတွက်လမ်းပေါက်တွေတော့ဖွင့်ပေးထားတယ်နောက်တောင်ပိုင်းဒီအီဂျစ်ပေါ့နော်အဲ့ဒီဘက်ကလည်းဘာဖြစ်လို့သူကလက်မခံမဲနဲ့တကားပိတ်ထားရတာပါလဲ
လမ်းပေါက်ဖွင့်ပေးရဆိုတာကာဇာမြောက်ပိုင်းကလူတွေကာဇာကမ်းမြောင်တွေသားမြောက်ပိုင်းကပါလက်စတိုင်းတွေကိုတောင်ပိုင်းကိုဆွေကြမြောက်ပိုင်းမှာသူအောက်မှာခါမတ်စ်တွေဟာဟိုမြေအောက်ဥမင်ကြီးတွေအမိုင်းနင်းချီတူပြီးတော့အကြီးကျယ်အခိုင်အမာလုပ်ထားတာသူတို့ဖြိုခွဲနေတယ်အဲ့ဒီအတွက်ကြောင့်သူတို့တိုက်ဖို့အတွက်ဒီလူတွေနေတဲ့ဟာထွက်မှပဲဒီမြောက်ကိုသူကဖြစ်ပေါ်ကတိုက်တွေဖြစ်စီပြီးတော့အစ္စရေးတပ်တွေကဝင်ရမှာဖြစ်လို့ဆုတ်ခိုင်းတာဖြစ်ပါတယ်ဆုတ်ခိုင်းပြီးတော့သူတို့လမ်းကြောင်းပေးထားတယ်အဲ့ဆုတ်တဲ့လမ်းကြောင်းမှာလည်းပဲဆုတ်ခေါ်တော့တဲ့ဂျင်းဇီကိုအစ္စရေးဘက်ကဘုံတန်ထီလို့လူစီရဲဆွဲသတင်းတွေပဲအစောပိုင်းကကြားခဲ့ရပါသေးတယ်အခုနောက်ပိုင်းမှာတော့အဲ့ဒါမကြားဘူးဆုတ်တယ်ဆုတ်ပေမဲ့လို့ Rafah Crossing လို့ခေါ်တော့ပေါ့ Egypt ကဒီဂါဇာရဲ့တောင်ဘက်အစွန်းမှာတော့ Egypt ပိုင်တဲ့ Sinai ဒေသအဲ့ဒါဆဲကန်လာရဖြစ်ပါတယ် Sinai Desert လို့ခေါ် Sinai ဒေသကိုထွက်ဖို့အတွက် Rafah Crossing ဆိုတဲ့ Rafah Trip Out ရှိပါတယ်အဲ့ဒါကို Egypt ကပိတ်ထားပါတယ်ဘာကြောင့်ပိတ်ထားလဲဆိုတော့အစရတဲ့ကလည်းဒီထွက်ပေါက်ဟာတိုက်တလို့ဥဒ္ဓဟိုထွက်ပေါက်ပေးခဲ့တာမဟုတ်ပါဘူးသူကအများကြီးစစ်စစ်ပြီးတော့မှလာနေချီပြီးတော့ခွင့်ပြုချက်တောင်းမှအီဂျစ်ကခွင့်ပြုပါတယ်ဘာကြောင့်အဲ့လိုတင်ကြားထားလဲဆိုတော့ဒီထက်မှစစ်သွေးကြွတွေပါလာမယ်ဟာမတ်စစ်သွေးကြွတွေဆိုတော့အီဂျစ်ကအစ္စရေးနဲ့ညီညာရင်လုပ်ထားတာသူတို့ဒီကိစ္စမှာသိပြီးတော့မပါဝင်ပတ်သက်ချင်ဘူးစစ်သွေးကြွတွေနဲ့အစ္စရေးဖြစ်တဲ့ကိစ္စမှာဒါကြောင့်သူတို့စစ်စစ်ပြီးတော့မှသာခွင့်ပြုခဲ့တာပါအခုဒုက္ခတဲ့ရေခင်းပေါ်ပေါက်လာတဲ့အခါမှာအီဂျစ်ကဖွင့်ပေးဖို့လုပ်ပါတယ်လို့ပြောပါတယ်သူတို့ပြောကြတာသို့တော်လည်းပဲဖွင့်ပေးဖို့လုပ်ခဲ့တဲ့ပထမနေ့တွေမှာပဲအဲ့ဒီ Rafah Crossing ကိုအစ္စရေးကဘုံကျပြီးတော့တိုက်ခတ်ခဲ့တဲ့အတွက်ကြောင့်အီဂျစ်ဘက်ကသူတို့ရဲ့အလုပ်သမားတွေတချို့တော့မှာအိမ်မှာသေဆုံးခဲ့ရတယ်ဒါကြောင့်သူတို့ကသိပြီးတော့ဖွင့်ပေးရခက်တယ်အစ္စရေးကဟန်တာနေတယ်ဒီဟာဖွင့်ပေးမယ့်ကိစ္စကိုတွန်းနေပါတယ်ဆိုတော့အစ္စရေးကတကယ်ဟန်တာနေသလားဆိုတော့အစ္စရေးကတော့ဘုံပြစ်ပေးမဲ့သူကတော့ဖွင့်ပေးစီခြင်းနဲ့ Aiku begu tadi matrizi na Hamas ka matrizi na Hamas ka Israel terkain na matrizane tingkan lupa re. Tapi ni mah Israel terlupa re so. Egypt kalau di bermula itu ni ya, ini jangan ni lupa so. Kita mah beberapa sekarang orang lupa ni mula. Pun bila ini Israel rujuk ni apa sih mula Hamas ni rumit apa sih mula. Ada tu mewu so ini biro Egypt kalau dia pergi cara apa sih. เออดีเฉินนี้မျိုးมาအထဲမှာပြင်မိရဲ့လူတွေကမြေစာပင်ဖြစ်နေပါတယ်အဲသူတို့အတွက်ဒီနိုင်ငံကအတိုင်းဝိုင်းကဘယ်လိုလုပ်နိုင်မှာမလဲဘာလုပ်ပေးနိုင်မှာမလဲလက်တွေ့မှာဘာမှမလုပ်နိုင်ပါဘူးသူတို့ကလည်းပါဇက်ကအပြောဖွင့်ပေးဖို့သာတိုက်တွန်းတာဖြစ်ပါတယ်အဓိကအဖြစ်သူတို့ဖွင့်ပေးရင်တော့ရမုံကြီးစုထားတာအများကြီးကြားပါတယ်ပေတိုင်ကဘယ်လောက်ထည့်ဝင်ပေတိုင်ကဘယ်လောက်ထည့်ဝင်ဆိုတာဒ ဒီလိုမျိုးတွေကိုထွက်ဖို့အတွက်လမ်းပေါက်တွေတော့ဖွင့်ပေးထားတယ်ဆိုတော့ဒါပေမဲ့ဘယ်လိုရလက်ဘယ်လိုသဘောညှူရရှိထားရအောင်မသိဘူးဖွင့်ပေးတော့မယ်လို့တော့အစံကောင်းပြောတာကြားပါတယ်လက်တွေတော့ဖြစ်မလာသေးပါဘူးကျွန်တော်တို့ပြောတဲ့အတိုင်းပဲပုံထုံးမျိုးကြားရင်ဘယ်လိုဖြစ်လာမလဲတောင်းကြည့်ရမှာပါဗျာအဲ့ဒီစစ်မီးက
ဘလောက်ထိကျပြန့်လာနိုင်မှာလဲဟိုလက်ဘနော်မှာတဆွဲနေတဲ့ဟတ်စ်ဘိုလာတွေနဲ့လေတိုက်ခိုက်နေတာရှိတယ်ဒီဟတ်စ်ဘိုလာတွေနဲ့တဆက်သေးဘယ်နိုင်ငံနေပါလာနိုင်လဲဒီကတော့လက်ဘနော်ဟတ်စ်ဘိုလာတွေကလက်ဘနော်မှာတဆွဲနေတယ်ဟတ်စ်ဘိုလာတွေဟာလက်ဘနော်နိုင်ငံကြီးမှာလဲအကောင့်နဲ့လက်ဘနော်ပါလီမန်မှာလဲဟတ်စ်ဘိုလာအမတ် 60ကျော်လောက်နေရာရတာအမနေရာရထားတယ်နောက်ပြီးဟတ်စ်ဘူလာဟာနိုင်ငံရေးပါတီတွေမကသူတို့ဟာပါရမီလီတရီကုနာဟာမတ်စ်လိုပဲစစ်သွေးကြွတ်တက်တွေရှိတယ်သူတို့တဟာသိအင်အားကောင်းတယ်တချို့ထောက်ထားတွေရလက်ဘနန်အာမီနဲ့နောက်မှရှိနိုင်တဲ့လူတွေဖြစ်တယ်ဟာမတ်စ်လည်းလက်နဲ့အင်အားကောင်းတယ်သူကဟတ်စ်ဘူလာတွေမပါဝင်လာအောင်ဆိုပြီးတော့အစ္စရေးကလည်းပဲနေဆက်မှာလုံခြုံပြီးတော့ဟိုဘက်ဒီဘက်အေးပြတ်ခတ
ဖြစ်တယ်ဆိုတော့ဒီဟာတကယ်လက်တွေ့ကျေပြန့်ပြန့်ဖြစ်လာခဲ့မယ်ဆိုရင်တော့သိဆူပါလိမ့်မယ်အဲ့ဒါနဲ့တစ်ဆက်တည်းဟာဇူလာဟာဆီးရီးယားမှာလည်းရှိတယ်ဆိုတော့ဆီးရီးယားကလည်းပဲသိပြီးတော့အဲ့ဒီကလည်းတိုင်ဆိုင်ဆိုဆီးရီးယားအစဆူရီးယားကအခုခါမှာတော့အာရဗီဖွဲ့ကသူ့ကိုလက်ခံလိုက်တော့သူကအာရဗီနဲ့လေဇန်တစ်ခုလည်းပြောနေရပါတယ်သို့တော်လည်းပဲတချို့သတင်းတွေမှာလည်းဆီးရီးယား ပြည့်တယ် Damascus ကိုတော့မှာပြည့်တာလေးရှိရသလိုအဲ့ဒီသူတို့ footage တွေလည်းသူတို့ကတီဗီမှာတင်ပြီးတော့ပြတာကိုမကြောက်နှက်တွေ့နေရပါဆိုသူတို့ကလည်းပဲဒီစောင့်ကြည့်နေတယ်လုံးဝဂျာနေလောမပြောတဲ့တန်လောလောဆယ်မှာခွန်းတစားမှာထွက်မလာသေးပါဘူးဆို Arab League ကဂျာနေရဲ့ပုံစံနဲ့ဖြစ်နေတယ်ပေါ့လေစေစားရေးဥစားပြောနေတဲ့အတွက်ကြောင့်သူတို့ကလည်းမလုတ်တာလည်းဖြစ်နိုင်ပါတယ်ဆိုတော့တစ်ချိန်တည်းမှာသူတို့ပါဝင်လာရင်ပုံပြီးတော့ကျေပြန့်သွားနိုင်တာပေါ့ရတယ်ဒီစားမှာ
အဲ့တော့ဒီလိုအခြေအနေမျိုးပေါ့နော်တော်တော်လေးဟိုတင်းမာနေတဲ့အခြေအနေဒီအခြေအနေမှာနိုင်ငံတကာအတိုင်းဝိုင်းနောက်အမေရိကန်သူတို့ကရောဘာတွေလှုပ်ဆောင်ပေးနေပါလဲအမေရိကန်ပထမဆုံးဒီလိုအောက်တိုဘာ9ရက်နေ့မှာဟာမတ်စ်ကတိုက်တော့အမေရိကန်ကသူတို့ရဲ့လက်နက်အင်အားတွေကိုပို့ပေးတယ်မြေတဲ့ပင်လယ်တွေကိုအမေရိကန်အကြီးဆုံးလေယာဉ်တင်မောကြီးရဲ့အဲ့ဒီကိုပို့ထားတယ်ဆိုပြီးတော့အိခါ ဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလဲဆိုလို့ရှိရင် ဆိုရင်ဒီခုနောက်ပိုင်းသမ္မတဘိုင်ဒန်ကအခုဆိုပိုင်းမှာပဲပြောသွားတယ်သူကအစ္စရေးကိုထိနေသွင်းလို့ဖို့မင်းတို့ကဟာမတ်စ်စစ်သွေးကြွတွေကိုအပြစ်တိုင်ချေမှုမယ်ဆိုတာငါတို့လက်ခံတယ်သူပေမဲ့လည်းဂါဇာပြည်သူပါလက်စတိုင်းပြည်သူအားလုံးဟာဟာမတ်စ်မဟုတ်ဘူးဆိုတာပြန်ခွဲရနာတယ်ဒါပေါ်လူတွေမင်းတို့အဲ့ဒီကြောင့်
ကာဇာတခုလုံးကိုမြေဒရာလှမ်းပြီးတော့သိမ့်ပိုက်လိုက်မယ်ဆိုတာတော့ငါတို့လက်မခံနိုင်ဘူးဆိုပြောတယ်ဆိုတော့ထင်းသိမ်းသိမ်းဖြစ်လာတယ်လို့ယူဆမှာဖြစ်ပါတယ်ဆိုတော့အခုစစ်တပ်တွေဆေလွတ်တာလည်းပဲသူတို့နောက်ပိုင်းမှာအကြောင်းပြတယ်ဒီတာရန့်ပေါ်လေထိမ့်သိမ်းဖို့ပြတ်မသွားအောင်ကာကွယ်ဖို့အတွက်အထူးသဖြင့်ဆိုတော့ပြောခဲ့တဲ့မြောက်ပိုင်းကဟတ်စ်ဖူလာကိုအခြေပြုပြီးတော့လေဘ ပြီးတော့ဒီဟာကိုမပါဝင်အောင်ထိမ့်နေတဲ့အတွက်အဲဒီတိုင်အရေးသုံးထားတာဖြစ်တယ်ပို့ထားတာဖြစ်တယ်ဆိုပြီးတော့ကြောင်းပြတွေ့ရပါတယ်ဆိုအမေရိကန်ရဲ့ရည်ရည်ရာသိအကြီးကြီးတဲ့ကိစ္စပါအဲ့ဒါကိုစောင့်ကြည့်နေပါဘယ်လိုခုဒီတော့သူကတင်းစုံမခံအောင်ဂျာနယ်ဂျာနယ်နိုင်အောင်ပေါ့လေဟာမတ်ကိုပဲဥတီပြီးတော့တိုက်ခိုက်ဖို့ဆိုတာဟိုအဓိကထားပြီးပြောနေတာတွေ့ရပါတယ်နောက်ဗြိတိန ဥပမာဖြင့်အီရတ်ကိုကျူကျော်တဲ့စစ်ပွဲမှာဥရောပသမဂပြင်သစ်တို့ဂျာမနီရောကန့်ွက်ကြတယ်ပြည်နယ်ကွန်းခဲ့ကြတယ်ဒါပေမဲ့အမေရိကန်တိုက်တော့ဗြိတိန်ကလည်းအမေရိကန်နဲ့ပေါက်ပြိုးဝင်တိုက်ခဲ့တာအများကြီးပြဿနာတက်ခဲ့ပါတယ်ဆိုတော့အခုလည်းပဲအမေရိကန်ဆုံးဖြတ်ချက်တိုင်းပဲဗြိတိန်ကလည်းပဲအတိအကျလိုက်နာပြီးတော့လုဆောင်နေတွေ့ရပါတယ်တခြားဥရောပနိုင်ငံတွေရောတခြားဥရောပနိုင်ငံ nengan Israel nengan tanangan di Syria itu sumpah biro jadi tada tahu kau tak faham ni mana ni yang yang sabjo baris. Di two state policy ni pada biro le American tu berau net jangkau gaya Trump telah rekama Trump ga Israel dan Palestine kisah tu dah bakal prosperity peace or peace to prosperity ni yang yang ni biro chanda jua ye log mai suiro. Sibuai apa yang belu belak kuni pi memang lo Palestine ni mah pompsui dan garu beli yang ngaji jual lupa bawa mereka banyak prosperity piang lupa. Subi lo Palestine gu elu piang piang nengai apa yang jaro Jerusalem itu sarung a Jerusalem gu si nak kuat hari si Jerusalem ha. The Palestine ni payah subi lo tambah pi hari. Ela gu Jerusalem temu orang gu Israel hebu pi hari tu. Tambah tu subi lo lagi. Lupa lo Israel saya American tanya udah mah tel Aviv kan ni biro Jerusalem usah begini, so asalnya biro Israel aku lama baca mengenai Israel lebih jauh jadi so, ini jadi je aku hutamna Biden sudah bimila, ada megon tu siapa, so banyak tu ada ini bingai beren di dalam seni ada dia awal so aku nak bayar malah lidah nenek piang malah perlu selulam ni so, dikisaran setelah American policy le sahun dia mah cepat.
So di aku Israel Palestine kesaga pilih naik me lala siapa lah, thamam ho ceniria pobi atau suwa tuan naik nama lah.
Aku tiga orang pilih naik me lala matu ya diwa. Tergelu Hamas ko lama je cemun naik lah, suwi orang meja siapa. Kau orang orang siapa pilih ni ni pilih naik kau marah so. Hamas pegalai be sarung asruha Israel naik ngau lama mulu jimbu pepje mesra itu boh cepat. Tuh oleh saya nak pergi mara, guna two state resolution boleh. Tangguh ya, cakap sekurangnya sebab mata yang si gede, nampi papa le sengle nampi di sini pupia me, elu tiangnya mata darah boleh nampi apa sih nampi mata darah lude, pisin je news suri, no Hamas kule susah orang menurut timare. So, ini terbiusi jalan hanya suri, no ini yang pilih naik macam pare. Tuh oleh saya, elu mungkin cukup time saya suri, no juga kalau saya
Israel Palestine, Petipaka, Posuala Nirago, Ujo Sandane, Mamiata Zeando, Sunegaraba, a good person, Lutune, Jamai Canaba, Linga to Saint Cusa Yoga, Jam, Pio Tavale, D. Linga, Cusa de Yogari, Dom Yamia, and Yipia Ampolo, Kutane Vale. Lim sesam bagan ni leh piangku terajau, nahu longgu sese kutabu lubar eh. Jadi biane kalada juga tuku tata mutsangu metare tata tanso piya piwa oknya.
Sesam yang ni sese kusade yoga ni leh mah, yoga mnyasu apa kian kuda ni ne yoga ni pinirabah. ပျောက်ကင်းကကုသလို့မရတဲ့ယောဂတွေလည်းရှိပေမဲ့ယောဂအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါတဲ့ကလာသားယောဂဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကအခုလို့ရှင်းပြပါတယ
်။လေမှုဆိုင်ကုသယောဂတွေအများသောအဖြစ်တော့ကုသလို့ပျောက်ကင်းလို့တချို့ယောဂတွေဆိုရင်တော့လေကုသရတာကြာတာပေါ့အကြာကြီးကုသရတာမျိုးရှိပါတယ်။ဥပမာဆိုလို့ရှိရင်စီးပူညောင်းကြကနိုရောဂါလိုမျိုးနောက်ကလာမိုက်ဒီးယားလို့ခေါ်တဲ့ကလာမိုက်ဒီးယားထရိုက်ဂိုမက်တစ်ပိုးကြောင့်ဖြစ်တဲ့ကလာကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ပြီအနှစ်တွေထွက်တယ်တချို့ကျတော့လည်းပြီအရည်ကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ကနော်ဩကလာမိုက်ဒီးယားအဲ့ဒီကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောကပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပြောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မာဆိုင်ကူးစက်ယောဂတွေမှာ HIV ကူးစက်ရတယ်ဒါ HIV ပိုးကူးစက်ခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်နှိရှည်လာမယ်ဆရာတို့ကအမြဲတမ်းဆေးအကြာကြီးကူးရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလိမ္မာဆိုင်ကူးစက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြားတယ်ပေါ့
လင်္ကာတစ်ဆင့်ကုသတဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂဝေဒနာရှင်ကိုတာမကသူ့ရဲ့လိန်ဆက်ဆံဘက်ကိုပါအတူတကွကုသပေးဖို့လိုအပ်တာပါလိန်ဆက်ဆံဘက်ကိုပါနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါတယ
်ဒါပေမဲ့တချို့ယောဂတွေကကုသလို့လဲကူတယ်ပျောက်ခင်းတယ်ဆိုပေမဲ့ကုသတဲ့နေရာမှာဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပေးပြီးတော့တောက်ယုံတဲ့ဒီယောဂကုသမှုကပြီးပသွားရသောအဖြစ်ပါရီလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေပညာပေးတာတွေလောက်ရတယ်။နောက်ဟက် education ကျမ်းမာရေးပညာပေးတာတွေလောက်ရ။နောက်တစ်ခုကအဲ့ဒါတွေလုံနိုင်မှုအတွက်ဆိုလို့ရှိရင်ဒီလိမ္မာဆိုင်အကုသယောဂဆိုတာ sexual partner ရှိတယ်။ partner မှာဒီကုသယောဂရှိနေတဲ့ခါတော့သူ့ကိုကအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဘက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်ဆောင်ဘက်ကပါ sexual partner ကကုမရတချို့ကျတော့အိမ်ဆောင်မကြသေးဘဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လို့ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပျောက်ကင်းနိုင်တဲ့လိင်္ဂတစ်ဆင့်ကုဆက်တဲ့ယောဂတွေဟာလူနာတချို့မှာတော့ယောဂလက္ခဏာပြန်ပြတာမျိုးကြိုတရားလေးရှိပါတယ်ဒီလိုအချိန်နဲ့ကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကူဆက်ခံရတာလားဒါမှမဟုတ်ပထမအချိန်ကုသကလေးကမပြောက်ခင်းနေတာလားဆေးရင်ပန်းနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ်အဲ
့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂါတွေကပြန်ဖြစ်တယ်ဆိုတော့ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ချိလိုက်ရင်သူကနှစ်မျိုးဖြစ်နိုင်တော့တစ်ခုကတော့ဒီယောဂါပူကုသလို့မပြောက်သေးတာလားဒါမှမဟုတ်လို့ရှိရင်ကုသလို့ပျောက်ပြီးသားဒါပြန်ပြီးတော့ကုဆက်ခံရတာ re infection ပေါ့ re infection သူကအမျိုးသားကိုကုတယ်သူကတော့ပျောက်သွားတယ်ဒါပေမဲ့မျိုးသမီးမှကုဆက်ခံရတယ်မသိလိုက်ဘူးမျိုးသမီးနဲ့ပြန်နေတဲ့ခါမှာသူကပြန်ပြီးတော့ကုဆက်ခံအဲ့တော့ re infection ကနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကချင်းချင်းလင်းလင်းသိဖို့ဆိုရင်ဆေးကုတဲ့နေရာမှာဆရာတို့ counseling consultation partner notificationဆိုတဲ့အစ်စ်နေလို့စိတ်ရှည်လက်ရှည်နဲ့တိတ်ချရှင်းပြရရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ္မာဆိုင်ရာကိစ္စတွေမှာပွန့်ပွန့်လဲလဲဆရာဝန်နဲ့တိုင်ပင်ဆွေးနွေးလို့ရပါ့။အဲ့လိုတိုင်ပင်ဆွေးနွေးမှလည်းကုသရတဲ့နေရာမှာပို့ပြီးတော့ထိရောက်အောင်မြင်တဲ့ကုသလို့ပြောတယ်
လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စီဖို့နဲ့လေးဆက်ဆက်ဘက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စီဖို့အတွက်လေးဆက်ဆက်ဘက်ကပါစစ်စစ်ကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါလင်္ကာကုတဲ့ယောဂကာကွယ်ရေးဒေါက်တာသန်းစောပြောပြခဲ့တာပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားကဏ္ဍပါ2034ကမ္ဘာဖလားရှေ့တောင်အာရှပါဝင်အာရှနဲ့သမုဒ္ဒရာပိုင်းနိုင်ငံတွေကပူးတွဲအင်ရှင်ဖြစ်ကျင်းပဖို့စိတ်ဝင်စားနေပါတယ်ကာတာကမ္ဘာဖလားဘောလုံးကွင်းစောက်တာပါခဲ့တဲ့အမေရိကန်ကုမ္ပဏီကိုတော့တရားစွဲလိုက်ပါတယ်ရာဖယ်လ်နန်ဒာတက်နစ်ပြန်ကစားတော့မှစတာတွေကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားသာသတင်းတွေကိုပြင်ဆက်ပေးသွားမှာဖြစ်ပါတယ်ကမ္ဘာဖလားနှစ်တရာပြည့်ကိုဂုဏ်ပြုတဲ့အနေနဲ့2030ကမ္ဘာဖလားကိုနိုင်ငံ6နိုင်ငံမှာကျင်းပဖို့အဆုံးဖြတ်လိုက်ပြီးတဲ့နောက်2034ကမ္ဘာဖလားကိုတော့အာရှနိုင်ငံတွေကလည်းအင်ရှင်ဖြစ်ပြီးတော့ကျင်းပသွားဖို့ဆန္ဒရှိနေပါတယ်ရှင်းတော်အားကအင်ဒိုနီးရှားနိုင်ငံက2034ကမ္ဘာဖလားကိုဩစတြေးလျမလေးရှားစင်ကာပူနိုင်ငံတွေနဲ့တွဲပြီးတော့အင်ရှင်ဖြစ်ပြီးတော့ကျင်းပသွားနေတာဖြစ်ပါတယ်ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA ကအာရှနဲ့သမုဒ္ဒရာပိုင်းဒေသကနိုင်ငံတွေကို2034ကမ္ဘာဖလားကိုအင်ရှင်အဖြစ်ကျင်းပဖို့အတွက်ပြီးခဲ့တဲ့ဘက်ကဖိတ်ခေါ်ခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံနဲ့ဆွေးနွေးခဲ့တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Eric Dohier ကပြောပါတယ်မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသွားတဲ့အချိန်မှာလည်းအဲ့ဒီနိုင်ငံတွေကအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေနဲ့အတူပူးတဲ့အင်ရှင်ဖြစ်ခွင့်ရဖို့အတွက်စိတ်ဝင်စားတယ်ဆိုတာပြသခဲ့ကြောင်းသူကပြောပါတယ်2030ကမ္ဘာဖလားကိုစပိန်ပေါ်တူဂီနဲ့မော်ရိုကိုနိုင်ငံတွေကို FIFA ကပူးတွဲအင်ရှင်ဖြစ်ရွေးချယ်ခဲ့ပြီးတော့အဲ့ဒါအပြင်ကမ္ဘာဖလားနှစ်တရာပြည့်ကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာဖလားကိုပထမဆုံးကျင်းပခဲ့တဲ့တောင်အမေရိကတိုက်ကအူရုဂွေးနိုင်ငံအပြင်အာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံတွေမှာလည်းအဖွဲ့ပွဲစဉ်၃ပွဲကိုကစားသွားဖို့ FIFA ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာEuro 2024 Europa Fla ဘောလုံးပွဲတွေမှာတော့ England, Finland, Spain, Portugal, Belgium, Scotland, Austria နဲ့ Turkey အသင်းတွေချင်းချင်းပွဲအောင်သွားကြပြီဖြစ်ပါတယ်။ဒီကရက်တောက်ကြနေ့ကတော့ Finland က Netherlands ကို 2-0, Portugal က Slovakia ကို 3-0 နဲ့နိုင်ပြီးတော့ချင်းချင်းပွဲအောင်သွားခဲ့ကြတာပါ။ဒါ့အပြင် Portugal အသင်းဟာတနင်္လာနေ့က Bosnia နဲ့ပွဲမှာလည်း 5-0 ကိုရှိနေနိုင်တာကြောင့်အုပ်စုပွဲစဉ်10ပွဲလုံးနိုင်ပြီးတော့24မှတ်နဲ့ချင်းချင်းပွဲအောင်သွားပါတယ်။ပေါ်တူဂီနဲ့ဆိုဗာကီးယားပွဲမှာရိုနယ်ဒို2ဂိုးသွင်းခဲ့သလိုဘော့စနီးယားနဲ့ပွဲမှာလည်း2ဂိုးထပ်သွင်းတာကြောင့်အခုဆိုရင်ရိုနယ်ဒိုဟာနိုင်ငံတကာပွဲတွေမှာသွင်းတဲ့ဂိုးပေါင်း128ဂိုးရှိသွားပြီဖြစ်ပါတယ်။တကယ်လို့သာရိုနယ်ဒိုအနေနဲ့လာမယ့်ယူရို2024မှာကစားမယ်ဆိုရင်ဥရောပဖလားကို5ချိန်မြောက်သက်တိုက်ကစားခွင့်ရမှာလည်းဖြစ်ပါတယ်။အုပ်စုအိမ်မှာတော့စပိန်ကစကော့တလန်ကို2ဂိုးကိုမရှိ၊နော်ဝေးကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပြီးတော့စပိန်ကနော်ဝေးကိုနိုင်လိုက်တဲ့အတွက်အဲ့ဒီအုပ်စုမှာစကော့တလန်အသင်းကအုပ်စုဒုတိယနဲ့ခြေစွဲအောင်သွားခဲ့တာဖြစ်ပါတယ်။တင်းလာနေကကစားခဲ့တဲ့ဘယ်လ်ဂျီယံနဲ့ဆွီဒင်ပွဲကတော့ပထမပိုင်းဖိမှာလုံခြုံရေးကြောင့်ဖြတ်လိုက်ရပါတယ်။ဆွီဒင်နိုင်ငံသား၂ယောက်ပရော့ဆော့မြို့မှာတနက်နဲ့ပြစ်ခတ်ရပြီးသေဆုံးသွားတာကြောင့်ပထမပိုင်းဖိမှာပွဲကိုဖြတ်လိုက်တာဖြစ်ပါတယ်။ဒီပြစ်ခတ်မှုကြောင့်ဘောလုံးကွင်းကနေပြန်တဲ့ဆွီဒင်ပရိသတ်တွေကိုလည်းရဲကလုံခြုံရေးတွေယူပေးခဲ့ရပါတယ်။တရသမားကအစောပိုင်းမှာလွတ်နေပေမဲ့လည်းနောက်ပိုင်းမှာတော့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့လို့အဲ့ဒီတရသမားသေဆုံးသွားခဲ့ပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ကတော့အကြမ်းဖက်ဝါဒဟာလွတ်လပ်တဲ့လူမှုအတိုင်းဝိုင်းကိုဘယ်တော့မှနိုင်ရမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒီပြစ်ခတ်မှုမှာသေဆုံးသွားတဲ့သူတွေအတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်နေအင်္ဂါနေ့ကဘောလုံးပွဲတွေမဆခင်မှာတော့အခွင့်အတွင်းမှာ10မိနစ်ငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။အင်္ဂါနေ့ကပွဲတွေမှာတော့နာမည်ကြီးအင်္ဂလန်နဲ့အီတလီတို့ဝမ်ဘလီမှာကစားခဲ့ကြပြီးတော့အင်္ဂလန်က3ဂိုးတကူနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဒီပွဲမှာအင်္ဂလန်သင်းဟာနောက်ကနေလိုက်ကစားခဲ့ရပြီးတော့ဟယ်ရီကိန်းက2ဂိုး၊ရက်စ်ဖို့က2ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒင်းနစ်ရင်းမီဘက်ကိုကြည့်ရရင်တော့စပိန်နိုင်ငံကနာမည်ကြီးဒင်းနစ်ကစားသမားရက်စ်ဖို့နဲ့တော့ဟာလာမယ့် Australian Open ဒင်းနစ်ပြိုင်ပွဲမှာပြန်ကစားတော့မှာဖြစ်ပါတယ်။ဒါတော့ဟာရှင်းနဲ့ Australian Open မှာပြန်ကစားမှာဖြစ်တယ်ဆိုပြီးဂျိုင်းပွဲရဲ့ညွန်ကြားရေးမှူး Craig Tiley ကပြီးခဲ့တဲ့ဘက်ကကြေညာပါတယ
် It's pretty exciting to see him hitting and feeling really good about it and obviously there's still a bit of time between now and
သူတန်းမြစ်ရိုက်နေတာတွေ့ရလို့စိတ်လှုပ်ရှားမိတယ်လို့ပျော်လဲပျော်မိပါတယ်ပွဲကဇန်နဝါရီမှဆိုတော့အခုကနေအဲ့ဒီမတိုင်ခင်အထီးတော့ကြားထဲမှာအချိန်တော့လိုပါသေးတယ်ဒါပေမဲ့သူ့ရဲ့ကြံ့ခိုင်မှုပြေဝနေဖို့ပဲအရေးကြီးပါတယ်။ဒါပေမဲ့အခုအထိကတော့ကြည့်ရတာအခြေအနေကကောင်းပါတယ်
။အသက်38နှစ်ရှိဖြစ်တဲ့နဒါဟာပြီးခဲ့တဲ့ Australian Open ဒုတိယအဆင့်မှာတင်မာဒဏ်ရာရခဲ့ပြီးတော့အဲ့ဒဏ်ရာကိုအခုနှစ်စောပိုင်းကခွဲစိတ်ကုသမှုတွေလုပ်ပြီးဒဏ်ရာသက်သာပျောက်ကင်းလာတာကြောင့်ရှင်းနေမှာပြန်ကစားဖို့စီစဉ်နေတာဖြစ်ပါတယ်။ဒါပြင် Australian နိုင်ငံသား Nick Kyrgios ဟာလည်း Australian Open မှာပြန်ကစားမှာဖြစ်တယ်လို့ Mr. Tiley ကပြောပါတယ်။Carriers ဟာဒီနှစ်အတွင်းမှာဒုတိယခွဲစိတ်ခဲ့သလိုနောက်ထပ်လည်းလက်ကောက်ဝတ်နဲ့ခြေတောက်ဒဏ်ရာတွေရခဲ့တာကြောင့်အခုနှစ်အတွင်းတင်းနစ်မကစားနိုင်ပဲနားနေခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကဘောလုံးပွဲသတင်းတွေကိုပြန်ဆက်ရတော့အင်္ဂလန်ကချန်ပီယံရှစ်အမှတ်ပေးပွဲတွေမှာခံနေတဲ့ Birmingham City အသင်းကအင်္ဂလန်နဲ့ Manchester United တိုက်စစ်မှုဟောင်းဝေးရူနီကိုနီးပြဖြစ်ခန့်လိုက်ပါတယ်။ဘ
Firstly, to get back into English football is great. It's obviously
ပထမဆုံးအနေနဲ့ပြောချင်တာကတော့အင်္ဂလိပ်ဘောလုံးလောကကိုပြန်လာတဲ့အတွက်ဝမ်းသာပါတယ်။ဒါကကျွန်တော်လုပ်ချင်တဲ့ကိစ္စပါ။အမှန်တိုင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်အတွင်းကျွန်တော်တို့တခြားကလပ်အသင်းတွေကကမ်းလှမ်းတာတွေရှိပါတယ်။ဒါပေမဲ့ဘာမင်ဟန်အသင်းနဲ့စကားပြောပြီးအသင်းရဲ့ရည်မှန်းချက်တွေကိုမြန်မာအချိန်မှာအဲ့ဒါကျွန်တော်စိတ်လှုပ်ရှားစေပါတယ်။ကျွန်တော်အနေနဲ့အောင်မြ United နီးပြားဖြစ်ကနေနှုတ်ထွက်ပြီးနောက်မှာပဲအင်္ဂလန်က Birmingham City နီးပြားကိုတာဝန်ယူလိုက်တာဖြစ်ပါတယ်။ Rooney ကတော့ Birmingham City အသင်းကို Premier League ကိုပြန်ရောက်အောင်လုပ်သွားမယ်ဆိုပြီးပြောပါတယ်။သူရဲ့ Dude Ashley Cole နဲ့ John O'Shea တို့ကလည်းသူ့ရဲ့လက်ထောက်နီးပြားတွေဖြစ်နေ Birmingham City အသင်းမှာလုပ်သွားကြမှာဖြစ်ပါတယ်။နောက်တဲ့ဘောလုံးသတင်းတစ်ခုကတော့ကာတာကမ္ဘာဖလားပွဲပြီးသွားပြီနဲ့ကာတာကမ္ဘာဖလားနဲ့ဆိုင်တဲ့နောက်ဆက်တဲ့ကြက်တွေကတော့မပြီးသေးပါဘူးကမ္ဘာဖလားဘောလုံးနဲ့စောက်တဲ့နေရာမှာအလုံးလုံးခဲ့ကြတဲ့ဖိလစ်ပိုင်အလုံးသမား40လောက်ကဒီကမ္ဘာဖလားဘောလုံးနဲ့စောက်တဲ့နေရာမှာပါခဲ့တဲ့ American ဆောက်လုပ်ရေးကုမ္ပဏီကိုတရားစွဲလိုက်ကြပါတယ် American ဆောက်လုပ်ရေးကုမ္ပဏီ Jacob Solution INC ဟာအဲ့အလုံးသမားတွေကိုအန်တရာယ်တွေလူသားမဆန်တဲ့အခြေအနေတွေကြားမှာပဲအလုတ်ခိုင်းစေခဲ့တယ်ဆိုပြီးတော့ American နိုင်ငံ Colorado ပြည်နယ် Denver မြို့ကပြည်ထောင်စုတရားရုံးမှာတရားစွဲလိုက်တာပါ Jacob Solution ဆောက်လုပ်ရေးကုမ္ပဏီနဲ့သူ့ရဲ့အောက်ကလုပ်တဲ့ဆောက်လုပ်ရေးကုမ္ပဏီအခွဲတွေဟာသူတို့ကိုအလွန်ကျဉ်းကျပ်ပြီးတော့တန်ရှင်းမှုမရှိတဲ့တန်ရားတွေမှာနေထိုင်ခဲ့ပြီးတော့82နှစ်လောက်အထိကိုရေနဲ့အစားအစာတွေစားကွက်မပေးဘဲအတင်းအဓမ္မအလုတ်ခိုင်းခဲ့တယ်လို့ပြောပါတယ်အလုတ်သမားတွေဘက်ကသူတို့ရာသီနဲ့လစာတွေအပြည့်အဝမရခဲ့သလိုသူတို့ရဲ့နိုင်ငံကူးလက်မှတ်တွေတိုက်ခိုင်ရတဲ့အတွက်နောက်ထပ်အလုတ်ရှာတာတို့ဖိလစ်ပိုင်နိုင်ငံကိုပြန်လာရင်မလုပ်နိုင်ခဲ့ဘူးလို့လည်းပြောပါတယ်အလုတ်သမားတွေဘက်ကတော့ Jacob ကုမ္ပဏီအနေနဲ့ကာတာမှာလူခွေချိုးဖောက်တာတွေကိုတည်တင့်ခဲ့သလိုဒါမှမဟုတ်တိတိကြီးနဲ့အလုတ်သမားတွေကိုခေါင်းပုံဖြတ်မျက်ထုတ်ချလို့လုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းစွပ်စွဲထားပါတယ်အမေရိကန်ရဲ့ဥပဒေအရတော့လူကုန်ကူးတာအတင်းအဓမ္မအလုတ်ခိုင်းတာတွေကိုအမေရိကန်ပြည်ပမှာကျူးလွန်နေဆိုရင်လည်းဥပဒေချိုးဖောက်တာဖြစ်တဲ့အတွက်ဂျေကော့ကုမ္ပဏီနဲ့အခွဲတွေဟာအမေရိကန်ဥပဒေကိုချိုးဖောက်တယ်လို့စွပ်စွဲထားပြီးတော့ပေါ်ဆမှုမတရားကောင်းမှုဖြစ်အမျက်ထုတ်မှုစတာတွေကိုကျူးလွန်ထားတယ်ဆိုပြီးတော့စွပ်စွဲထားပါတယ်သူတို့ရဲ့နှိမ့်နာမှုအတွက်ဘလောက်ထိနှိမ့်နာခြင်းဖြစ်တောင်းဆိုထားတယ်ဆိုတော့အလုတ်သမားတွေဘက်ကမဖော်ပြထားပါဘူးကုမ္ပဏီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့တုံ့ပြန်တုံ့ပြန်ထားခြင်းအခြေပြပါဦးခင်ဗျာ
ကိုရနေအားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ဘိုလ်လုံးညအစီအစဉ်တွေဆုံးမသက်ခင်သတင်းအချင်းချုပ်ကိုမက်ခင်လေးပြောပြပေးပါဦးခင်ဗျာ
ဂါဇာဒေတာကဆေးရုံမှာပောက်ကွဲမှုအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေကြီးထွားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်အစ္စရေးနိုင်ငံကိုဒီကနေ့ရောက်သွားပါပြီ။အမေရိကန်နဲ့ကာလရှိမဟာမိတ်အဖြစ်လက်တွဲလာတဲ့အစ္စရေးကိုအားပေးကြောင်းပြသမဲ့ခီးစဉ်တွင်အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပေမဲ့ဂျော်ဒန်နိုင်ငံမှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကတော့ဂါဇာဆေးရုံတိုက်ခိုက်ခံရမှုကြောင့်ပြည့်ပြည့်သွားပါပြီ။ဂါဇာမှာရှိတဲ့ဆင်းရုံတိုက်ခိုက်ခံရပြီးတဲ့နောက်လူတွေအများပြားဟာတိဒီလူအများပြားတည်ဆုံခဲ့တဲ့တိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာနှက်မှာပေါ်ပေါက်ခဲ့ပါတယ်။လက်ဘရွန်နိုင်ငံဘေးရွတ်မြို့လမ်းမပေါ်မှာမော်တော်ဆိုင်ကယ်တွေနဲ့ဟွန်းတွေတီးပြီးပြည်သစ်တန်ယုံနဲ့ကုလသမဂ္ဂတန်ယုံရှိတွေမှာတွားရောက်ဆန္ဒပြနေကြတာပါ။တချို့ကပါလက်စတိုင်းဟစ်ဘိုလာအလံတွေကင်ထားပြီးပါလက်စတိုင်းတွေဘက်ကထောက်ခံအော်ဟစ်ခဲ့ကြပါတယ်။အစ္စရေးဘက်ကလည်းသူတို့ပစ်ခတ်ခဲ့တဲ့ဒုံးကျည်မဟုတ်ကြောင်းညှင်းဆိုထားပါတယ်။အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံကအလိုရှိနေတဲ့ဝါပြည်သွေးစည်းညင်ညွတ်တပ်ဖွဲ့ UWSA ထိတ်တန့်အရာရှိတာဝန်ရှိသူနှစ်ဦးကိုတာဝန်ကနေရပ်ဆိုင်းလိုက်ပါတယ်တရုတ်ပြည်သူလုံခြုံရေးဘူရိုကအလိုရှိသူစင်းမှာပါတဲ့ UWSA ဆောက်လုပ်ရေးဝန်ကြီးဘာရိုရမ်ဘန်နဲ့ဝါပြည်မှာရှိတဲ့မန်ကင်ကောင်တီအကြီးအကဲဟီချန်တီရန်တို့ကိုတာဝန်ကရပ်ဆိုင်းပြီးအဖွဲ့ကနေထုတ်ပယ်လိုက်ကြောင်းဒီတစ်ပတ်အစောပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါရှင
်ဗီယိုရဲ့ဘရူးညအစီအစဉ်ကတော့ဒီမှာပဲပြည့်စုံသွားပါပြီကျေးဇူးပါမခင်လေးဒီညထုတ်လိုက်မှုကတော့မဆုမွန်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝိမမာ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ